American Federal တရားရုံးတွေကဒေသခြားမှထားသူ40ရဲက38ယောက်ကိုတသက်တကြုံပြစ်ဒဏ်အဖြစ်ရှော့ပေါ်ပေးလိုက်ကြောင်းတပ်ပရဂျိုးဘိုင်ဒန်ကတရင်လာနေကကြေညာလိုက်ပါတယ်။ဒေသတိုးချက်ပေးဖို့လိုလားသူ Trump တပ်ပရဖြစ်လာဖို့ရဲတပ်တစ်ပတ်အနှဲငယ်အလို့မှာအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်။အကြမ်းဖက်ဝါဒနဲ့လူမျိုးရေးဘာသာရေးအခြေခံမုန်းတီးတပ်ဖြတ်မှုတွေကလွဲပြီးကြမ်းဒေသတွေကိုရှော့ပေါ်လိုက်တာပါ။ဒေသရှော့မပေးတဲ့၃ယောက်ကတော့တောင်ကိုရိုင်းနားပြည်နယ် Charleston မြို့ကဖျားကြောင်းမှာလူမဲ၉ယောက်ကို2015ကတပ်ဖြတ်ခဲ့သူပန်ဆယ်ဗေးနီးယားပြည်နယ် Pittsburgh မြို့ဂျူးဖျားကြောင်းမှာဝတ်ပြုသူ12ဦးကို2018ကတပ်ဖြတ်ခဲ့သူနဲ့ Massachusetts ပြည်နယ် Boston မြို့ Marathon ပွဲမှာ2013ခုနှစ်ကဘုံခွဲခဲ့သူတို့ပဲဖြစ်ကြပါတယ်ပြင်းထန်တဲ့ရာဇဝတ်မှုတွေရှော့ချပြီးမျက်တထိရောက်တဲ့တရားရေးစနစ်ဖြစ်ဖို့လုံသက်တစ်လျှောက်လုံးသူလုပ်ခဲ့တယ်လို့တပ်ပရဂျိုးဘိုင်ဒန်ကပြောပြီးအခုလိုကြေညာခဲ့တာပါအစိုးရရှိနေအထက်လွတ်တော်တရားရုံးကော်မတီဥက္ကဋ္ဌဒုတိယသမ္မတနဲ့ယခုသမ္မတအတွေ့အကြုံတွေနဲ့ကျွန်တော်အသည့်တရားအရပြည်တော်စုအစ်စ်မှာတည်ထောင်အသုံးပြုရရမယ်လို့ပို့ပြီးယုံကြည်လာကြောင်းသူထုတ်ပြန်ချက်မှာပြောထားပါတယ်